ออสเตรเลียနိုင်ငံမှာစနေနေ့ကရွေးကောက်ပွဲကျင်းပခဲ့ရမှာအချိန်နဲ့ရှင်ပြိုင်ခဲ့ကြပါပဲ။ဘဲပါတီကမှပြက်ပြက်သားသားအနိုင်မရတဲ့အတွက်ဘသူကအုပ်ချုပ်မှုကိုဦးဆောင်မယ်ဆိုတာသိရဖို့အတွက်ရက်တော်ကြအချိန်ယူရအောင်မယ်လို့ออสเตรเลียအစိုးရအရာရှိတွေကပြောပါတယ်။မဲတချို့တစ်ဝက်ကိုရေးထွက်ပြီးမှတော့လက်ရှိဝန်ကြီးချုပ်ဂျူလီယာဂစ်လတ်ဦးဆောင်တဲ့ Labour Party ကရောတိုနီအက်ဘော့ဦးဆောင်တဲ့အတိုက်ခံ Liberal အမျိုးသားညွန်ပေါင်းအဖွဲ့ကပါမဲရေးအတွက်ပြက်ပြက်သားသားနဲ့အနိုင်မရသေးတာကိုတွေ့ရတဲ့အတွက်အစိုးရတက်တက်ဖွဲ့စည်းဖို့ဦးဆောင်မဲ့ပါတီဟာဘဲပါတီဖြစ်လာမယ်ဆိုတာမသေးကွဲသေးပါဘူး။ဒါကြောင့်အောက်လွတ်တော်အမတ်နေရာ150မှာပါဝင်တဲ့အနည်းစုပါတီဖြစ်တဲ့ Green Party ကအမတ်တွေနဲ့ပါတီမဖွဲ့တဲ့တတိပုဂ္ဂလအမတ်တွေလက်ထက်မှာအာဏာချိန်ခွင်ညာရှိနေမဲ့လွှတ်တော်တက်ဖြစ်လာဖို့အလားအလာများနေတယ်လို့တုံ့သက်သူတွေကမြင်ပါတယ်။ဒီအချိန်လေးရောက်လာရင်ออสเตรเลียနိုင်ငံမှာနှစ်ပေါင်း80အတွင်းပထမဆုံးဟန်းပါလီမန်လို့ခေါ်တဲ့လူနည်းစုအမတ်တွေရဲ့ဆုံးဖြတ်မှုအရေးပါတဲ့လွှတ်တော်တရက်ပေါ်ပေါက်လာဖို့ရှိပါတယ်။မစ်ဂစ်လက်ကတော့စနေနေ့ရွေးကောက်ပွဲဟာသူမသားကိုမသားအခြေအနေမှုရလက်မှန်ကိုသိရဖို့အတွက်ရက်တော်ကြာစောင့်ကြည့်ရမှာဖြစ်တယ်လို့ပြောပါတယ်။ရွေးကောက်ပွဲရလက်ကိုမသိရခင်အချိန်အတွင်းမှာသူမအနေနဲ့ခိုင်မာတည်ကြည့်တဲ့အစိုးရတက်ဖြစ်ရက်တည်ပြီးလှုံ့ဆော်ပေးမယ်လို့ပြောပါတယ်။မစ္စတာအဘော့ကတော့အခုရွေးကောက်ပွဲကနေလက်ရှိလေးပါပါတီရဲ့တည်ဝင်ရက်တည်မှုမခိုင်မြဲတာကိုအသေးအချာပြသရရောက်နေတယ်လို့ပြောဆိုခဲ့ပါတယ်။